မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးဖြစ်နေရကြောင်းအိမ်ပြီးမထွက်ရအမိန့်ပါဝင်ရောဂါကူးစက်မှုထိန်းချုပ်နိုင်အောင်ကြိုးပမ်းနေရတဲ့မန္တလေးမြို့ရဲ့အခြေအနေကိုတင်ပြပါမယ်ကျွန်တော်ထောင်ကံပါကိုဗစ်ရောဂါကူးစက်သူတသိန်းကျော်လာတဲ့အချိန်မှာပဲရန်ကုန်တိုင်းပြည်ရင်ကူးစက်မှုအများဆုံးကြုံနေရတဲ့မန္တလေးတိုင်းမှာအခုဆိုရင်ဒီဇင်ဘာလ17ရက်နေ့ထိသတင်းနှစ်ပတ်ကြာအိမ်ပြီးမထွက်ဖို့အမိန့်ထုတ်ထားပါတယ်ကာယောဂကြောင့်တည်ဆုံးသူ90ကျော်နဲ့ကူးစက်သူ 8,000 ကျော်ရှိလာတာကြောင့်မန္တလေးတိုင်းအစိုးရကကန့်သတ်ချက်တွေထုတ်ပြန်လိုက်တဲ့အတွက်အမရပူရမြို့နယ်ကတမန်မောင်းသွားကိုတာတာဦးတို့လိုဝင်ငွေနှိမ့်တဲ့မိသားစုဝင်တွေအတွက်အခက်အခဲကြုံနေရပါတယ်
။အေးမော်ဒီကျောင်းဝဂျပန်လမ်းလေးဝင်တော့ကောင်းတော့ဗောဒီကိုဗစ်ကာလကြီးမှာတော့သွားရေးလာရေးရောရောင်းဝယ်ရောဒါကျက်သေးတာဗောစားဝတ်နေပူကျက်သေးသွားတာဗော
တော်ဝင်ရှိသူတွေဘက်ကတော့ယောဂကုသမှုတွေရုတ်တရက်တိုးလာနေရတဲ့ကိုထိမ့်ချုပ်နိုင်မှုသွာလာလှုပ်ရှားမှုတွေကိုကန့်တတ်ရတာလို့ပြောပါတယ်။မကြသေးခင်သတင်းပတ်တွေကဆလို့ယောဂကုသသူအတီးပြူလူနာတိုးလာတာကြောင့်ယောဂထိမ့်ချုပ်ရေးအရေးပေါ်အစီအစဉ်တွေလိုအပ်နေတယ်လို့လည်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကပြောပါတယ်
။ case လေးအတက်လာမန္တလေးခရိုင်မှာနော်အများဆုံးတွေ့ရတာက November 27ရက်နေ့ရတာမသိဘူးအများဆုံးတွေ့နော်နေရာကြိုသွားမန္တလေးခရိုင်မန္တလေးခရိုင်လို့ကျွန်တော်ပြောနေတာအမှန်တော့ငါးမြို့နယ်ပဲဗျာမပသိမ်ကြီးကသိမ့်မယ်မတွေ့ရမရဘူးကလည်းနဲ့ပါချက်အဲ့တော့ဒုနာ200ကြိုဆိုလို့ရှိရင်250လောက်ကြီးတက်သွားလိုက်တာဆိုလိုက်တော့ကျွန်တော်လည်းစိတ်ကြည့်လို့ပေါ့နော်
ယောဂကူးစက်မှုတွေတိုးလာနေတဲ့အကြောင်းအရာတွေမှာကပ်ယောဂကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်တာဟာလေအဓိကအချက်တစ်ခုဖြစ်ပါဝင်နေရလို့ကျန်းမာရေးပညာရှင်တွေသတိပေးနေတာပါဒါကြောင့်လေဒီတစ်ချိန်မှာမန္တလေးတိုင်းတွင်အိမ်ပြေမထွက်ရအမိန့်ပါဝင်ကန့်သတ်ချက်တွေကိုတိုးမြင့်ထားပြီးစီကန်းလိုက်နိုင်အောင်တင်းကျပ်ထားတယ်လို့လေအမရပူရမြို့နယ်ရှမ်းကလေးကျွန်းချေးရအုပ်ချုပ်ရေးမှူးဦးကျော်စန်းလင်းကပြောပါတယ်
။အရင်စတေးဟုံးကတော့ကျွန်တော်ကတော့ဘလောက်ကြီးတော့စီကန်းတော့မကြက်မဲ့ခဲ့ဘူး။အခုစတေးဟုံးကတော့ဘာလို့ကြက်မဲ့လဲဆိုတော့ကယောဂအချိန်ကျကျွန်တော်မန္တလေးမြို့နယ်ကယောဂကုသမှုကအခုကများနေသည့်အတွက်ဟိုအရင်စတေးဟုံးနဲ့အခုကကျွန်တော်ပို့ပြီးတော့စီကန်းနဲ့တင်းကျပ်တယ်ပြန်တံပေးမှုပါမှုကတော့ကျွန်တော်ကသူ့အသက်မှတ်ထားတဲ့ဟာတွေပါရင်ကျွန်တော်ကတော့မပေးပါဘူးတကူကကျွန်တော်ဓာငွေ9000ရိုက်တယ်ပြည့်တယ်ဆိုတော့အဓိကနံပါတ်1တော့ဟိုဒီဝင်ထွက်ကင်းသွားလောက်ကင်းကတ်ပါမယ်နောက်သူ့အချိန်ပိုင်းပေါ့7နှစ်တွင်ကတော့ဝင်ထွက်သွားလောက်ကင်းကတ်ပါမယ်နံပါတ်2ကတော့မက်စကတော့ဒါမဖြစ်မနေတက်ရမှာနောက်မက်မပါရင်တော့သူ့ကသူဟိုထောက်ထားဘာပဲပြည့်စုံပြည့်စုံမက်မပါရင်တော့ကျွန်တော်ကတော့ဓာငွေ9000ရိုက်ရမှာ
ကယောဂါကာလစီကန်းတွေကိုလိုက်နာဖို့ပြက်ကွက်သူတွေကိုတော့တဘာဝဘေးရန်တွေစီမံခန့်ခွဲမှုဥပဒေအရအ ਨੇ ဆုံးပြစ်ဒဏ်ဖြစ်တဲ့ဒဏ်ငွေ9000ပေးဆောင်ခိုင်းပြီးအခုချိန်ထိအရေးယူခံရတဲ့အမှုပေါင်း9000ကျော်ရှိပါတယ်။အိမ်ပြေမထွက်အမိန့်ထုတ်ပြန်ထားခြင်းမှာမြို့နယ်တစ်ခုကနေတစ်ခုကိုခွင့်ပြုချက်ရှိသူတွေသာသွားလာခွင့်ပြုထားပါတယ်။ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားမဲ့သူတွေအနေနဲ့သက်ဆိုင်ရာမြို့နယ်တွေကစီမံခန့်ခွဲမှုကော်မတီကိုဝင်ထွက်ခွင့်လျှောက်ရမှာဖြစ်ပါတယ်။မကြသေးခင်ရက်တွေတုန်းကဒီလိုရှောက်ထားခွင့်ရဖို့ကြိုးစားသူတွေစုပြုံရောက်လာရကယောဂကုသမဲ့အနေရပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ကာယောဂကာလမှာကုသမှုတွေမပြောင်းအောင်လူစုလူဝေးရှောင်ရမယ့်အခြေမျိုးမှာဒီလိုစီမံခန့်ခွဲမှုအားနည်းတဲ့အခြေအနေတွေကိုသတိထားဖို့လိုတယ်လို့လည်းမန္တလေးမြို့ကအစားအသောက်ပြန်ပြွေးလုပ်ကင်နေတဲ့ကိုခင်မောင်ထွန်းကပြောပါတယ်
။မဖြစ်မနေလိုအပ်တဲ့အတွက်ကြောင့်မို့တော့ဒါလောက်ရတယ်။လောက်ရတဲ့အချိန်မှာလူစုလူဝေးကဒီမြို့နယ်တွေမှာသွားပြီးတော့စုမိတယ်လို့ဖြစ်ကုန်တာပေါ့နော်ဖြစ်တော့ဒါမနေ့ကထီဆိုရင်ကိုရှိသေးတယ်အဲ့မှာမနေ့ကညနေပိုင်းလောက်မှအဲဒီရက်ွက်ရုံနေရာနဲ့ဆင်ပေးပါတော့မယ်ဆိုတဲ့ဟာပြောတာပေါ့နော်ဒီလိုရှောက်ထားသူများတဲ့အတွက်ကြောင့်မလို့ဘာဖြစ်တော့ဆိုတော့ဒီထွေအုပ်မှာလည်းရှောက်လာတဲ့ပုံကြီးဖြစ်ရောအဲ့တော့ဖြတ်တန်းခွင့်တိုင်းမှာမြို့နယ်ဥက္ကဋ္ဌလက်မှတ်ထိုးရတာဖြစ်တဲ့အတွက်စစ်စစ်ရတာဖြစ်တဲ့အတွက်ကြောင့်မလို့မလူလာအပ်တဲ့ကြံ့ကြံ့မှုရှိတယ်လူစုလူဝေးဒါကမန်နေဂျာမကောင်းလို့ပဲလို့ပြောလို့ရတာပေါ့နော်။ဘာလို့လဲဆိုတော့ဒီလိုလုံးမှာဆိုတာကြိုသိရင်ကျွန်တော်တို့ကြိုစီစဉ်လို့ရတဲ့နည်းတွေအများကြီးရှိတယ
်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကတော့မန္တလေးတိုင်းတွင်ရောဂါထိန်းချုပ်ရေးကြိုးပမ်းမှုတွေပေါ်အားရတဲ့အကြောင်းမကြသေးခင်ကအွန်လိုင်းကနေပြောကြတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါရခင်ဗျာ။ကျွန်တော်ထောက်အောင်ကမန္တလေးကနေသတင်းပေးပို့ထားတာဖြစ်ပါတယ်။